တူရကီနိုင်ငံဟာရုရှားရဲ့ S-400 မစ်ဆိုင်ဒုံးစနစ်ကိုဝယ်ယူမယ်ဆိုလို့ရှိရင်အမေရိကန်နဲ့တူရကီကြားစစ်ဖက်ဆက်ဆံမှုတွေမှာအကြီးအကျယ်ရိုက်ခတ်မှုတွေရှိလာလိမ့်မယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကသတိပေးလိုက်ပါတယ်။ပန်တဂွန်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ချာလီဆမ်မတ်စ်ကသတင်းတော့တွေကိုမင်းတို့ကသူပြောခဲ့တာပါ။အဲ့ဒီရိုက်ခတ်မှုတွေထဲမှာတူရကီနိုင်ငံကိုရောင်းချနေတဲ့အမေရိကန်ရဲ့ F-35 ဂျက်တိုက်လေယာဉ်တစ်တည်းရောင်းမဲ့ကိစ္စကိုပါထိခဲ့လာနိုင်တယ်လို့ဆိုပါတယ်ရုရှားစီက S-400 မစ်ဆိုင်းတွေကိုတူတူကြီးကဝယ်မယ်ဆိုလို့ရှိရင်အမေရိကန်ရဲ့ F-35 တိုက်လေယာဉ်တွေကိုဝယ်မှာမဟုတ်တော့ဘူးလို့ချာလီဆမ်မတ်စ်ကပြောပါတယ် S-400 မစ်ဆိုင်းစနစ်ကိုဝယ်ယူဖို့2019ခုနှစ်ကတည်းကတူတူကြီးနဲ့ရုရှားကြားသဘောတူလက်မှတ်ရေးထိုးထားတာပါချိန်ထဲမှာပဲအမေရိကန်ရဲ့ F-35 တိုက်လေယာဉ်အစီအစဉ်ကိုလည်းတူတူကြီးဘက်ကဗဏ္ဍာရေးအကူအညီမှုတွေရှိထားခဲ့ပြီးတော့လေယာဉ်အစီးတရာဝယ်ယူဖို့အစီအစဉ်ထားတာပါအခုသတင်းပတ်စောစောပိုင်းတုန်းကဥရောပဆိုင်ရာအမေရိကန်တမှုကနေပြီးတော့အမေရိကန်လွှတ်တော်အမတ်တွေကိုပြောခဲ့တဲ့အထက်မှာတော့အမေရိကန်ရဲ့ F-35 လေယာဉ်တွေကိုရောင်းချမဲ့စီစဉ်ရှေ့မဆက်တင်ဘူးလို့သတိပေးခဲ့ပါတယ်ဒီလိုပြောပြီးနောက်တည့်ရက်ကျမှာပဲရုရှားရဲ့မစ်ဆိုင်းဒုံးစနစ်ကိုဝယ်ယူမဲ့ကိစ္စအခိုင်အမာရှိကြောင်းတူရကီသမ္မတရီဆက်တိုင်ယစ်အဲရိုဝန်ကထပ်ပြောလိုက်တဲ့အပြင် S-400 ထက်ပိုကောင်းတဲ့ S-500 ကိုပါတိုးချဲ့ပြီးတော့ဝယ်ယူမယ်လို့ပြောခဲ့ပါတယ်